အဖမ်းခံရတဲ့ចောင်းသားတွေနဲ့အလုပ်သမားတွေပြန်လှုပ်ပေးရင်ကရင်ပြည်နယ်ဖအံမြို့မှာစနေနေ့ကတောင်းဆိုဆန္ဒပြသူတွေကိုအာဏာပိုင်တွေကလိုက်လံဖမ်းဆီးခဲ့ပြီးတော့ဒီကနေ့တနင်္ဂနွေနေ့မှာတော့တချို့ကိုခွင့်ပြုမိတ်မပါဘဲဆန္ဒပြမှုနဲ့တရားစွဲဆိုခဲ့ပါတယ်။ဒီအကြောင်းပြည်စုံကတော့ထိုင်းခြေစိုက်
ဗီဝေတင်းထောင်မအေးအေးမှာကတင်းပေးဖို့ထားပါရရှင်။စနေနေ့ကကရင်ပြည်နယ်ဖအံမြို့မှာဆန္ဒပြကြသူတွေကတန်ငါနှစ်ပါးနဲ့လူ၁၁ဦးကိုပုံမှန်ဆက်ရှိတဲ့တရားစွဲဆိုပြီးတချို့ကိုဖအံရဲစခန်းမှာဆက်လက်ထိန်းသိမ်းထားဆဲဖြစ်ပါတယ်။
အဲ့မင်းတို့ဆန္ဒပြတော့ကျွန်တော်တို့ဒီမှာပေါ့ဖမ်းခံရတာပေါ့နော်။ဟိုကမုရင်ဆိုင်ကဆက်တုံးရောက်ပါ။ဆက်တုံးရောက်လဲဥစဉ်နှစ်ပါးအားလုံးဆက်တုံးရောက်ပေါ့။ဆက်တုံးရောက်ဖြစ်တာဆက်တုံးဖြစ်တာ။ဆန္ဒတော်တော်ဝယ်ပြီးတာနဲ့ဟိုလူစုခွဲဝါတဲ့အချိန်မှာခန်းတာပါ။လူလေးဦးနဲ့ဥစဉ်နှစ်ပါးကတန်းတဲ့ကြားမှာငါ့ဦးကကွက်ဆတ်ကုလို့ကြေးရမှာပါ။ဒီလိုတရားဆိုရင် ောပါတယ
်ဒီမမီးကတော့တော်တော်ကြီးကိုရေရုပ်ရေရုပ်တစ်သက်ဖြစ်နေပါတယ်ဒီဆန်လေးကသားမရေတွေထတာလို့တော့မျိုးတွေမှလိုက်ပြီးတော့ရေတွေကိုအရဝတ်တွေကိုနောက်ပြီးတော့ပြင်မျိုးဆက်ပြင်ချောင်းလမ်းအစီယုံကစောမောင်ကြီးရဲ့ရုံးရှိပါဆိုနေရောညကောစောက်ကြည့်တာကိုအဲ့ဒါရှိနေတာမမီးကကြည့်
88ကရင်မျိုးဆက်ကျောင်းသားအစည်းအရုံးပါဝင်ကရင်ပြည်နယ်နဲ့ AR တိုင်းကလယ်သမားအကျိုးဆောင်ကွန်ရက်ကတာဝန်ရှိသူတွေဦးဆောင်ပြီးလယ်သမားတွေတန်ငါတွေဒေသခံတွေစုဝေးပြီးအင်အား200ကျော်300ခန့်နဲ့ဖန်အံမြို့မှာဆန္ဒပြခဲ့ကြတာဖြစ်ပါတယ်။သူတို့ဆန္ဒပြရခြင်းအကြောင်းရင်းကိုလည်းဆက်ပြောပြပါရစေ။ကျွန
်တော်တို့မနေ့ကဇာဘပထမဆုံးတော့ကျောင်းသားတို့ဝိုင်းရင်ကြီးပေါ့နော်ကျောင်းသားတွေဖန်စီရတဲ့ကျောင်းသားတွေအမြဲဆုံးပြောင်းပေးဖို့တောင်းဆိုဒါကကျန်ဖက်တော့ကန်ွက်တယ်။ကျောင်းသားတို့နမတ်တော်တော့ကျွန်တော်တို့ဒီလုပ်သမားကြီးပေါ့နော်ရှင်ပြည်သားလုပ်သမားတို့ဒါတို့အဲ့ဒီဥစ္စာကျန်ဖက်တော့ကျွန်တော်တို့အဲ့ဒီကြီးရဲ့နောက်လေသမားပေါ့နော်လေပင်းဆက်ချက်လေအမြင့်တို့ပြန်တောက်စီကြတာပါ
။ခွင့်ပြုမိတ်ကိုဘလ16ရက်နေ့တည်းကတောင်းခံခဲ့ပေမဲ့ခွင့်ပြုမိတ်မပေးတဲ့အတွက်ဒီတိုင်းဆန္ဒပြရတာဖြစ်ကြောင်းကိုလည်းဆက်ပြောသွားပါတယ်
။ဟုတ်ကဲ့ကျွန်တော်16ရက်နေ့မှာခွင့်ပြုမိတ်ကျင်းပါတယ်။ခွင့်ပြုမိတ်က19ရက်နေ့မှာတောင်းချက်ရတာကကျင်းကြီးနေရတည်ငင်အေးစင်းနေပြီပေါ့။အဲ့ဒီတင်ငင်မှုပြကြမှာဆိုလို့ခွင့်ပြုမိတ်မသေးနိုင်ပါဘူးဆိုပြီးတောင်းပန်ကြလာပါတယ်။ဒါကျွန်တော်တို့ကလည်းပြောပါတယ်အဲ့ဒီဥစ္စာခွင့်ပြုမိတ်မရဘဲနဲ့ကျွန်တော်တို့ဆန္ဒထုတ်ပေါ်တာဥစ္စာတော့ဒါကကျွန်တော်ဖွင့်ပြုလို့ရှိရင်ဥပဒေမှာလည်းခွင့်ပြုစားလို့ရတယ်။ဥစ္စာရှိရင်ဥပဒေမှာ2000ဥစ္စာငင်းစုစီမှာဆိုလည်းဘုရားခွင့်မရှိဘူးတော့အဲ့ဒီဥစ္စာကျွန်တော်တို့ကတည်းကရှင်းပြထားပြီးရတယ်ဒီလို
။ကရင်ပြည်နယ်တွင်းမှာကရင်တိုင်းရင်းသားတွေလည်းမြေယာတင်းခံနေရတာကြောင့်ဆန္ဒပြမှုမှာပူးပေါင်းပါဝင်ကြပါတယ်။ဆန္ဒပြရမှာတော့မြေယာသိမ့်ပတ်မှုတွေဖြည့်ရှင်းပေးဖို့တရားဥပဒေစိုးမိုးရေးရရှိဖို့စတဲ့အချက်တွေပါဝင်တယ်လို့ကျောင်းသားတွေကိုဝန်းရံကြဖို့ဆိုတဲ့အချက်လည်းပါဝင်ခဲ့ပြီးခွင့်ပြုမိတ်မရခဲ့ပေမဲ့လည်းဆန္ဒပြခဲ့ကြတာဖြစ်ပါတယ်ရှင်